ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ္စတာဘက်ရှ်လက်ဟာတရုတ်ပြည်ခရီးစဉ်အတွင်းတရုတ်အစိုးရကျူးလွန်ထားတဲ့မတရားမှုတွေကိုထိထိရောက်ရောက်ဖော်ထုတ်ခြင်းမရှိဘဲဖုံးကွယ်ခဲ့တဲ့အတွက်ဆိုကာယာနဲ့ချီတဲ့လူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကမဟာမင်းကြီးနှုတ်ထွက်ပေးဖို့ဗိုလ်တူနေမှာတောင်းဆိုလိုက်ပါတယ်။ဝီဂါမွတ်စလင်တိဘက်နဲ့ဟောင်ကောင်အရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်လူ့အခွင့်အရေးအဖွဲ့ပေါင်း230ကျော်လက်မှတ်ရေးထိုးပြီးမဟာမင်းကြီးမစ္စတာဘက်ရှ်လက်ချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုကြောင်းညညာချက်တောင်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်လာပဲဩဂုတ်လမှာသူမရဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့တပ်တန်းကုံဆုံးသွားတဲ့အခါနောက်ထပ်တပ်တန်းတစ်ခုအတွက်တွင်ရေးမှုချုပ်အနေနဲ့ထပ်မံတောင်းဆိုခြင်းကံလန်းခြင်းမပြုဖို့ဒီလူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုထားပါတယ်။မစ္စတာဘက်ရှ်လက်ရဲ့တရုတ်ပြည်ခီးစဉ်အတွင်းရှင်ချမ်းပြည်နယ်အနောက်ဘက်ဒေသကမူဂါဝီဂါမွတ်စလင်နဲ့အပါအဝင်အပေါ်တရုတ်အစိုးရကကျူးလွန်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပြင်းပြထန်ထန်ပြောဆိုခြင်းမရှိတဲ့အတွက်အစိုးရကကြေကြေပြန့်ပြန့်ဝေဖန်ခံရပါတယ်။